ိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်ပြည်သူမှာနိုင်ငံတော်ရေးဝော်အခြေအနေဖြင့်တမတ်ဒေါ်နယ်ထရန့်တောက်ချနေမှာပဲကြေညာလိုက်ပါတယ်။ဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်ဒေါ်လာဘီလီယံ53ဆွဲမှာဖြစ်တဲ့အကြောင်းလဲကြေညာခဲ့တာပါ။နိုင်ငံတော်ကစည်းရုံးတွေအနေနဲ့လည်းရေးဝော်အခြေအနေအတွက်အစဉ်သင့်ပြင်ထားဖို့တောက်ချနေကအင်ဗျူတော်မှာညွှန်ကြားလိုက်ပါတယ်။1988ခုနှစ်စတက်ဖို့အယ်ရီယာတိုက်ပြည်မှာရေးဝော်အခြေအနေမျိုးတွေကြုံရတဲ့အခါသမရအာဏာနဲ့ကြေညာနိုင်ပါတယ်။ရေးဝော်အခြေအနေကြေညာလိုက်ပြီဆိုရင်တော့ပြည်သူ့ရေးဝော်စီမံခန့်ခွဲရေးအေဂျင်စီ FEMA အနေနဲ့ကပ်ပေးတန်ကျင်းပတဲ့ပြည်နယ်နဲ့ဒေသခံအစုအဝေးတွေကိုအကူအညီပေးခွင့်ရမှာဖြစ်ပါတယ်။ရေးဝော်အကူအညီဖြင့်ကွန်ဂရက်စ်တူတော်ကဒေါ်လာဘီလီယံ40ကျော်သုံးစွဲခွင့်ပြုထားတဲ့အေဂျင်စီဖြစ်စေဘဆိုင်ရာအစအဝေးတွေလူနာတွေတည်ယူပို့ဆောင်ရေးပါဝင်တခြားကျန်းမာရေးဆိုင်ရာအကူအညီတွေပေးနိုင်မှာပါ။အမေရိကန်ကျန်းမာရေးဝန်ကြီးဌာနကတော့လူထုကျန်းမာရေးရေးဝော်အခြေအနေဖြင့်ဇန်နဝါရီလနောက်ပိုင်းမှာပဲကြေညာထားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ကြေညာချက်အရအမေရိကန်တာဝန်ရှိသူတွေအနေနဲ့တည်နေငါခီးသွားတွေအမေရိကန်ကိုဝင်ရောက်ခွင့်တားမြစ်တာပါဝင်တခြားကာကွယ်ရေးစီမံတွေကိုလည်းချမှတ်ခွင့်ရခဲ့တာပါအမေရိကန်ကပြည်내ဆွေးရတချို့ကလည်းအရေးပေါ်အခြေအနေတွေကြီးညာထားတဲ့အတွက်ပြည်သူ့ဆွေးရထံကအကူအညီတွေရနိုင်ပါတယ်အရင်သမားဘရက်ကိုဝါမလက်ထက်2009ခုနှစ်မှာတော့လည်း H1N1 တုတ်ခွေးရောဂါကြုံရခြင်းကစတက်ဖို့အယ်ဘီအရာနိုင်ငံတော်အရေးပေါ်အခြေအနေကြီးညာမှုပါတယ်အရေးပေါ်အခြေအနေကြီးညာလိုက်တဲ့အတွက်လူနာတွေမြန်မြန်ဆန်ဆန်ကုသမှုခံယူနိုင်အောင်ဘိုးဆူရကချမှတ်ထားတဲ့ကျမ်းမာရေးအာမခံဆရာစီမင်းတွေကိုလည်းယာယီပြည့်ပြည့်ခဲ့ပူပါတယ်